ရုရှားရဲ့ကျူးကျော်စစ်တိုက်နေတဲ့ယူကရိန်းနိုင်ငံကိုကုညီထောက်ပံ့ရေးဒေါ်လာဘီလီယံ40ပေးမဲ့ဥပဒေကြမ်းကိုအမေရိကန်အထက်လွှတ်တော်ကအတည်ပြုလိုက်ပါတယ်
။ The yeas are 81, the nays are 11. 3/5 of the senators duly chosen and sworn.
မေလ16ရက်နေ့တနင်္လာနေ့တုန်းကမဲခွဲခဲ့တာမှာထောက်ခံမဲ81မဲ၊ကန့်ကွက်မဲ71မဲနဲ့အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။အလွတ်တော်မှာလည်းပြီးခဲ့တဲ့သတင်းပတ်တုန်းကအတည်ပြုချက်ရထားပြီးမို့တမရဂျိုးဘိုင်ဒန်လက်မှတ်ထိုးအတည်ပြုပြဋ္ဌာန်းဖို့ပဲလိုပါတော့တယ်။ယူကရိန်းကိုကူညီရေးဒေါ်လာ33ဘီလီယံအတည်ပြုပေးဖို့အတွက်တမရဘိုင်ဒန်ကလွတ်တော်ကိုတောင်းဆိုထားချိန်မှာလွတ်တော်အမတ်တွေကစစ်ရေးနဲ့လူသားချင်းစာနာမှုအကူအညီတွေအတွက်9ဘီလီယံတိုးပြီးတော့စုစုပေါင်းဒေါ်လာဘီလီယံ40အတည်ပြုလိုက်တာပါ။ယူကရိန်းကိုထောက်ခံအားပေးမှုပြသတဲ့အနေနဲ့အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ခေါင်းဆောင်နဲ့Republican Party အထက်လွှတ်တော်အမတ်တွေပြီးခဲ့တဲ့ရုံးပိတ်ရက်တုန်းကယူကရိန်းကိုတွားရောက်ခဲ့ပြီးတဲ့နောက်အထက်လွှတ်တော်မှထောက်ပံ့ကူညီရေးဥပဒေကြမ်းကိုအတည်ပြုလိုက်တာဖြစ်ပါတယ်။အခုလိုအမေရိကန်ကယူကရိန်းကိုနောက်ထပ်ကူညီဖို့အတွက်လွှတ်တော်မှအတည်ပြုလိုက်တာကြောင့်ရုရှားတို့ကျူးကျော်စစ်စတိုက်ချိန်ကလေးကယူကရိန်းနိုင်ငံအပေါ်အမေရိကန်ပေးတဲ့ထောက်ပံ့ငွေစုစုပေါင်းဒေါ်လာ53ဘီလီယံရှိသွားမှာဖြစ်ပါတယ်။